မင်္ဂလာညနေခင်းမှာသောတာရှင်များရှင်မေဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇွန်လ10ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်နဲ့မက္ဆီကိုအစိုးရကြားမှလူဝင်မှုကြီးကြပ်ရေးအတွက်အရေးကြီးတဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာပြည်သူတွေအကြီးအကျယ်ကန့်ကွက်နေတဲ့ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့ဆက်လုပ်သွားမယ်လို့အုပ်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြည့်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်ပြည်နယ်ပုံနှံမြို့နယ်တွေကပေါက်တော့ပြင်ဖုန်ကြီးကြောင်မှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေဒဲကရခိုင်လက်နက်ကင်တက်အေအေနဲ့ဆက်ဆက်တဲ့သူရှိမရှိဆိုပြီးတော့တပ်ဖက်ကနေစစ်ဆေးဖို့တောင်းဆိုနေတဲ့အခါမှာတော့ဥဆောင်တန်ကားတော်တွေကစစ်ဝတ်စုံနဲ့ကြောင်ဝင်းတွေကိုဝင်ခွင့်မပေးပါဘူး။
ဒီကတော့တင်းပါစေဗျာကြောက်တဲ့နေကိုသူတို့အရာ200လောက်နဲ့ဝိုင်းထားလိုက်ရအောင်သူတို့ကဒီဒုက္ခတွေတွေကိုစစ်စင်းနင်းနေကြရှိတယ်လို့ပြောလို့
ဒီတရင်နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်ဒီလိုမျိုးအလားတူဖြစ်ရမျိုးကြောက်တော်ဘက်မှာဖြစ်ခဲ့တုန်းကတော့တက်ဖက်ကနေပြစ်ခတ်ခဲ့လို့ရွာသား9ဦးသေဆုံးခဲ့ရတဲ့ပုံမှာတော့မြန်မာနိုင်ငံလူ့ခွင်ကော်မရှင်ဘက်ကကွင်းစင်းစစ်ဆေးလေ့လာခဲ့တဲ့အစီရင်ခံစာကြောင်းနဲ့အတူမြန်မာအလုံသမားတွေကိုဗတ်တန်းနဲ့ချီပြီးတော့ရော်ကြေးရအောင်စွန့်ဆောင်နိုင်ခဲ့တဲ့မြန်မာအလုံသမားရေးအဖွဲ့အစည်းတူရဲ့ဒီနှစ်ပတ်လည်နေ့အကြောင်းနဲ့အတူအငင်းမွားစရာဥပဒေကြမ်းနဲ့အတူဒီတောင်းနဲ့ချီတဲ့လူလူတွေဟောင်ကောင်မှာဒီကနေ့ထိဆက်ပြီးဆန္ဒပြနေကြတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနိုင်ငံကြားမှာလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်ဘက်ကနှစ်ပေါင်းများစွာတည်းကတောင်းဆိုနေတဲ့အချက်တွေကိုမက္ဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတက Twitter ပေါ်မှာဒီကနေ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုမက္ဆီကိုလွှတ်တော်ကအတိပြုဖို့လိုအပ်တာကြောင့်တကယ်လို့အတိမပြုဘူးဆိုရင်သူချင်းချောက်ထားတယ်လို့မက္ဆီကိုကွန်ပျူတာအပေါ်သွင်းကုန်ခွန်ကောက်ခံမယ်လို့လည်း Twitter ပေါ်မှာရေးသားခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနိုင်ငံမြောက်အခြေချသူတွေမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်တွေဝင်လာနေတာတားဆီးနိုင်မှုအတွက်မက္ကဆီကိုကဂွာဒီမာလာနိုင်ငံနဲ့နယ်စပ်မှာစစ်သား6000ဖျက်ချထားမဲ့အစီအစဉ်ပါဝင်တဲ့သဘောတူညီမှုကိုနှစ်နိုင်ငံကြားမှာတောက်ကြနေတုန်းကရရှိခဲ့ပါတယ်။အမေရိကန်မှာခိုးလုံခွင့်လျှောက်ထားသူတွေကိုမက္ကဆီကိုနိုင်ငံထဲမှာစောင့်နေခွင့်ပေးဖို့လည်းသဘောတူညီချက်ထဲမှာပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံပြောင်းလာသူတွေအမေရိကန်တွေကိုတရားမဝင်ဝင်လာနေတာရပ်အောင်လို့မက္ကဆီကိုကထိထိရောက်ရောက်မတားဆီးဘူးလို့သမ္မတထရမ့်ကဟိုးအရင်တွေကအပြစ်တင်ပြီးမက္ကဆီကိုကွန်ပျူတာအပေါ်ဒီကနေ့ကဆက်ပြီးတော့သွင်းကုန်ခွန်ကောက်ခံမယ်လို့ချိန်ချောက်ခဲ့တာပါ။900ကိုင်နှုန်းသွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်ကိုရှောင်ရှားနိုင်ဖို့အတွက်နှစ်နိုင်ငံကြားတာဝန်ရှိသူတွေပြီးခဲ့တဲ့ဒီနေ့မှထွဲမှဆွေးနွေးခဲ့ကြပြီးတဲ့နောက်တောက်ကြတဲ့တုန်းကသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်သမ္မတတို့ဒီလကုန်တွေ့ချိန်မှာတရုတ်ဘက်ကနေကုန်သွယ်ကိစ္စ80တိုးတက်အောင်မညှိနှိုင်းနိုင်ရင်အမေရိကန်ဘက်ကလည်းသွင်းကုန်ခွန်ထပ်တိုးကောက်ဖို့ဝန်မလေးဘူးလို့အချင်းချလိုက်ပါတယ်။ဇွန်လ28နဲ့29မှာဂျပန်မှာကျင်းပမဲ့ G20 စီးပွားအင်အားကြီးနိုင်ငံတွေထိပ်သီးဆွေးနွေးပွဲတွေတရုတ်သမ္မတရှီဂျင်ပင်ဘက်ကရှေ့ဆက်သဘောတူညီမှုရအောင်မညှိရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့တရုတ်သွင်းကုန်ခွန်ထပ်တိုးကောက်ဖို့လုံးဝအသင့်ပဲလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကမနေ့ကသတိပေးလိုက်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းကနှစ်နိုင်ငံလက်ရှိရထားပြီးသားသဘောတူညီမှု90ရာခိုင်နှုန်းအထိကြီးကြီးမားမားတိုးတက်လာခဲ့တဲ့အပေါ်အမေရိကန်ဘက်ကရှေ့ဆက်ညှိနှိုင်းဖို့ရှိပေမဲ့တရုတ်ဘက်ကနောက်ပြန်ဆုတ်ချင်နေတယ်လို့အမေရိကန်ရုပ်သံ CNBC မှာဝေဖန်လိုက်ပါတယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကဆွဆွဲလာတာကိုတရုတ်အစိုးရဘက်ကတော့ပယ်ချထားပါတယ်။အမေရိကန်တရုတ်ကုန်သွယ်စစ်ပွဲကြောင့်ကမ္ဘာစီးပွားရေးထိခိုက်လာမှာကိုတခြား G20 နိုင်ငံတွေကြားထူးဆွေးနေချိန်မှာဗနဲ့ဝန်ကြီးမနုချင်းကအမေရိကန်နဲ့တရုတ်ကြားဆက်လက်ဆွေးနွေးမှုကိုရပ်တန့်ထားပြီးရှေ့ဘလို့ဆက်ဆွေးနွေးမယ်ဆိုတာကတော့အခုလာမဲ့ G20 ထိပ်သီးဆွေးနွေးပွဲတဲ့သမ္မတအမှုတွေ့တဲ့ပုံမူတည်တယ်လို့ဆိုပါတယ်။ဗနဲ့ဝန်ကြီးမနုချင်းကဆက်ပြီးဂျပန်နိုင်ငံဥစားကမှလုပ်တဲ့လုံမဲ့ဒီ G20 စီးပွားအင်အားကြီးနိုင်ငံ20ထိပ်သီးပွဲမှာတရုတ်ဘက်ကနေလက်ရှိဆွေးနွေးသဘောတူထားချက်တွေပေါ်ရှေ့ဆက်တိုးတက်အောင်ညှိနှိုင်းရင်တော့ကုန်သွယ်သဘောတူညီချက်ရလာမှာဖြစ်တယ်။မဟုတ်ရင်တော့သွင်းကုန်ခွန်ပဲရမယ်လို့တရုတ်ဘက်ကပုံချခဲ့ပါတယ်ခင်ဗျ။
ရှာစွဲမှုကျူးလွန်တယ်လို့မတင်တာသူတွေကိုတရုတ်ပြည်မှာကြီးမှအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ် Hong Kong ma ji je sanna pya mu yi shi ni bime di upri lu at de lo au chou ye mu Carrie Lam ga zin nau dwe go pyo ja ga da phit par de di upri pya than bo ti yo so ya ga na kwe ga ni saung ywe ni de so ra ma hou phu lo le tu ga yin san twa ba de upri jan go alwa song ga san chin tu tain ne chi tini ngni ni dong ga lam bo thwa sanna pya ga ja da ma akhu nit pai nwe atwe Hong Kong ma ji je song sanna pya we ji phit khe ba de sanna pya tu tatan law thi shi de lo si zin tu ri ga pyo ba de
ကိုလိုချိန်မှာတချို့ဆိုင်တွေကတော့လူတွေစားစရာမရှိမှာဆိုတဲ့အတွက်ဆိုင်တွေကိုဖွင့်ပေးထားတယ်လို့အမည်မဖော်လို့သူပေါ်မုတ်ဆိုင်ပိုင်ရှင်သူကဆိုပါတယ်အခုလက်ရှိမှာဘန်တော်များများလည်းပိတ်ထားရတယ်လို့တိုင်ပို့ဆောင်ရေလုံခြုံရေးကိုလည်းအားလုံးနီးပါးရပ်ဆိုင်ထားပါတယ်မြို့တော်ခတ်ချုံးရဲ့လမ်းမာတွေပေါ်မှာလူသူကင်းမဲ့နေပါတယ်ပြည်ခဲ့တဲ့ပတ်တွင်းကဆန္ဒဆန့်ကျင်ဆန္ဒပြသူတွေ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19ကီလိုဟတ်ဇ်1063ည9ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့9ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟေတီနိုင်ငံပေါ်တူဂရိစ်မြို့တော်မှာတင်းငွေနေတဲ့ကအစိုးရဆန့်ကျင်ဆန္ဒပြသူတွေအပေါ်ရဲကပြစ်ခတ်မှုကြောင့်တယောက်ထက်မင်းနဲ့တေဆုံးခဲ့ပြီးတဲ့နောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အာဂရီလိုက်စားမှုကြောင့်သမရဟိုဗနယ်မော်ရစ်အစိုးရယာလူကနေဆင်းပေးဖို့တောင်းဆိုပြီးတော့ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်တင်းငွေနေတဲ့ကမြို့တော်တစ်ခုလုံးအသွာအလာတွေရပ်ဆိုင်းခဲ့ပါတယ်။မတမာမှုအစိုးရဘဏ္ဍာအလွဲသုံးစားလုပ်မှုနဲ့ဆွဆွဲခံရတဲ့သမရမော်ရစ်ယာရုကနေဆင်းပေးဖို့တောင်းဆိုသူတွေဟာသမရနေအိမ်နဲ့မီတာ90လောက်အထိကိုသွားပြီးဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေသမရအိမ်နဲ့မဝင်နိုင်အောင်ရဲတွေကအတားအဆီးတွေချခဲ့တယ်လို့မျက်ရည်ယိုပုံးတွေပစ်ပေါက်လူစုခွဲခဲ့ပါတယ်တနက်နဲ့ပြစ်ခတ်မှုကြောင့်2ယောက်သေဆုံးပြီး4ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ဂဲတွေနဲ့ပစ်ပေါက်မှုကြောင့်ရဲရာရှိတယောက်ထိခိုက်ဒဏ်ရာရသွားတယ်လို့လည်းသူကဆိုပါတယ်။ဗင်နီဇူလာကနေရေနံဝယ်ယူရေးသဘောတူအစီအစဉ်ရန်ပုံငွေကိုတမရကမမှန်မကန်အမြတ်ထုတ်နေတယ်လို့ဆွဆွဲမှုတွေထွက်ပေါ်နေပါတယ်။အစိုးရရဲ့ဘဏ္ဍာငွေပေါ်စောင့်ကြည့်စစ်စစ်တဲ့အဖွဲ့တစ်ခုကဟေဒီအထက်လောက်တော်ကိုလွန်ခဲ့တဲ့တပတ်ကျော်ကတင်ပြခဲ့တဲ့အစီရင်ခံစာထဲမှာအခုလိုဆွဆွဲထားတာပါတမရကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ထားပါတယ်
။ဟန်ဂေရီနိုင်ငံမှာနှစ်သွားခဲ့တဲ့အပျော်စီးစင်မော့ကိုရေပေါ်ပြန်ဆွဲတင်ဖို့ကြိုးစားရင်းရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေရမှာနောက်ထပ်လောင်းတစ်လောင်းထပ်တွေ့ပြီးတည်ဆုံးသူအရေအတွက်ကအနည်းဆုံး20အထိရှိသွားပါပြီ။ပျောက်ဆုံးနေတဲ့တောင်ကိုရီးယားမျိုးသမီးလောင်းကိုအခုလိုတွေ့လိုက်တာဖြစ်ပြီးနောက်ထပ်ပျောက်ဆုံးနေတဲ့တောင်ကိုရီးယား9ဦးနဲ့စင်မော့ကပတင်ကိုလည်းဆက်လက်ရှာဖွေနေတယ်လို့ကယ်ဆယ်ရေးတာဝန်ရှိသူကဆိုပါတယ်။စင်မော့ကိုလည်းရေပေါ်ဆယ်ယူနိုင်ဖို့အတွက်ရေပေါ်ဘောလုံးပေါ်တဲ့ဝင်ချီဇက်တွေနဲ့မနေ့ကဆက်လက်ကြိုးပမ်းနေခဲ့ကြပေမဲ့အင်္ဂါနေ့မတိုင်ခင်ပြန်ဆယ်ယူနိုင်ဖို့ကတော့မဖြစ်နိုင်သေးဘူးလို့ဒီတောင်ရှိသူတွေကဆက်ပြောခဲ့ပါတယ်။ဘူဒါပက်စ်မြို့ကဒန်နီယယ်မြစ်ထဲမှာမေလ29ရက်နေ့ညကမြုပ်ခဲ့တဲ့ရေသူမားလို့အတိတ်ပဲရတဲ့ဒဲဟဘလန်ဒီအပျော်စီးသင်္ဘောဟာတောင်ကိုရီးယားနိုင်ငံသား33ဦးကိုတစ်ဆောင်မောင်းနေချိန်မှာပိုကြီးတဲ့ခီးတဲ့တင်သင်္ဘောတစ်စီးနဲ့မိုးသီးထန်နေချိန်တိုက်မိခဲ့တာပါ။ဒီသင်္ဘောနည်းမြို့မှုတွင်19ဦးထက်မနည်းတစ်ဆုံးခဲ့ရပြီးတောင်ကိုရီးယားနိုင်ငံသား6ဦးကိုအခုချိန်ထိကယ်တင်နိုင်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ရုရှားအကစားသမားတွေတားမြစ်ဆေးသုံးဆွဲမှုပပအောင်ဆောင်ရွက်မှုမှာနောက်ကျောင်းပြန်လည်နေတယ်ဆိုတဲ့သို့ရည်မှုတွေရှိနေနေမှာပဲရုရှားအကစားသမားတွေနိုင်ငံတကာပွဲတွေမှာရှင်ပြိုင်ခွင့်ပိတ်ပင်ထားတာကိုကမ္ဘာပြေးခုံပြင်အဖွဲ့ IAAF ကတက်တန်းတိုးလိုက်ပါတယ်။တားမြစ်ဆေးမတုံအောင်စောင့်ကြည့်ကြမှတ်တဲ့စနစ်ကိုတိုးတက်အောင်လုပ်နေပါတယ်ဆိုတာရုရှားတာဝန်ရှိသူတွေဘက်ကတက်တည်ပြဖို့နောက်ထပ်3လတက်တန်းတိုးလိုက်တယ်လို့ IAAF ကပြောပါတယ်။3လအတွင်းမှာမှတိုးတက်အောင်မလုပ်ရင်တော့တားမြစ်ဆေးသုံးဆွမှုစည်းရင်းကလွတ်တဲ့ရုရှားအားကစားသမားတွေအနေနဲ့ကတားနိုင်ငံမှာစက်တင်ဘာလစမဲ့ကမ္ဘာချန်ပီယံပြိုင်ပွဲတွေမှာရုရှားနိုင်ငံကိုစားပြုခွင့်ရမှာမဟုတ်ဘဲတဦးချင်းအနေနဲ့ပဲရှင်ပြန်ရမှာဖြစ်ပါတယ်။တားမြစ်ဆေးသုံးထားတာပေါ်တဲ့စီးစစ်ထားတာတွေကိုရုရှားတာဝန်ရှိသူတွေကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးခွင့်ပြုခဲ့ပေမဲ့ IAAF ကတားမြစ်ထားတဲ့နီးပြတွေကိုဆက်လက်နီးပြခွင့်ပေးထားတဲ့အပေါ်ဆိုရင်လေလို့ရုရှားဆိုင်ရာဒီ IAAF အထူးစုံစမ်းရေးအဖွဲ့ခေါင်းဆောင်ဝူနီအန်ဒါဆန်ကပြောပါတယ်ရုရှားအားကစားသမားတွေတားမြစ်ခံထားရတဲ့အခြေအနေကိုဖယ်ရှားပေးဖို့အတွက်လိုအပ်တဲ့လိုင်းနာပြင်ဆင်ရမယ့်အချက်တွေအတိုင်းလိုင်းမလုပ်သေးဘူးလို့သူကပြောပါတယ်
ကဇက်စတန်နိုင်ငံမှာတနင်္ဂနွေနေ့သမ္မတရွေးကောက်ပွဲကိုမချုံစဘူးဆန့်ကျင်လက်လျှောက်ဆန္ဒပြခဲ့ကြရမှာဆန္ဒပြသူ900ခန့်ကိုရဲတွေကအတင်းဝင်ဖမ်းခဲ့ကြပါတယ်ဒီဆန္ဒပြသူတွေကအခုရွေးကောက်ပွဲကရုပ်ပြသက်သက်လုပ်တဲ့တရားမဝင်ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးအခုလိုမရှက်ဖူးလားမရှက်ဖူးလားလို့ကြွကြော်ကရဲတွေကိုလည်းဖမ်းဖို့မိတ်မနာခံပဲပြည်သူတွေဘက်ကရက်တီလာဖို့တိုက်တွန်းခဲ့ကြပါတယ်ဆိုပြီးအောက်ကလွတ်လာပြီးတဲ့ကရေရှည်ဥဆောင်လေတဲ့သမ္မတနှုတ်ထွက်ပြီးမှသမ္မတနေရာစားထုတ်ပွဲလုပ်တဲ့ဒီရွေးကောက်ပွဲပေါ်ဆန္ဒပြမှုတွေရုံးဆက်ခတ်မှုဖြစ်ကရဲရရှိတုံးနဲ့တရားတွေရသွားခဲ့ပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆောင်ထိတ်တန့်ရောက်သတင်းတွေတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါတော့ပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့ဆက်ဆက်ပတ်သက်သူတွေရှိမရှိဆိုတာကိုတက်မတော်စစ်ကြောင်းကနေစစ်ဆေးဖို့တောင်းဆိုရမှာတော့ဥဆောင်တန်ဃာတော်တွေကကျောင်းဝင်းထဲကိုစစ်ဝတ်စုံနဲ့ဝင်ပြီးစစ်ဆေးခွင့်မပေးတဲ့အတွက်စစ်တပ်ကနေဝိုင်းပြီးတော့ပိတ်ဆို့ထားစေပဲလို့ဥဆောင်တန်ဃာတော်တွေကပြောပါတယ်ဒီလိုမျိုးပိတ်ဆို့ထားတာကြောင့်ညဘက်မှာတော့စစ်ဆောင်ပြည်သူတွေရဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်နေတယ်လို့သိရပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစစ်ဆောင်တွေနေထိုင်တဲ့ပုံနှုတ်ကျွန်းမြို့နယ်ပေါတော့ပြင်ကျောင်းဝင်းထဲယူနီဖောင်းနဲ့ဝင်ရောက်စစ်ဆေးခွင့်မပြုတဲ့အတွက်စစ်တပ်ကနေကျောင်းဝင်းကိုဒီမနေ့ကနေညနေပိုင်းထိဝိုင်းပတ်ပိတ်ဆို့ထားကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမိတ်ကြားပါတယ
်ရှင်ကတော့တင်းပါစေဗျာကျောင်းအဲ့နေကိုသူတို့အရာ200လောက်နဲ့ဝိုင်းထားလိုက်ရအောင်သူတို့ကဒီဒုက္ခသည်တွေကိုစစ်စင်းနင်းနေကြရှိတယ်လို့ပြောပြီးတော့ဝင်ဆက်တောင်းတယ်ဥစဉ်ကစခန့်ကိုဥစဉ်ဆောင်ဖွင့်လာတာဖြစ်တယ်လို့ဥစဉ်ကဒုက္ခသည်တွေဟာတိုက်ပွဲချစ်လို့ပြေးလာတာမဟုတ်ဘူးခင်ဗျားတို့ရွာလေးတွေကိုဝင်ပြီးတော့တဆင်းနေတိုင်းနဲ့တော့သူတို့ကကြောက်ပြီးတော့ပြေးလာတာခင်ဗျားတို့ယူနေပေါင်းနဲ့ဝင်ရင်အထင်ပြေဘူးရဲဝဲနဲ့ဝင်ပြီးတော့ဖြစ်ပါလားဆိုတော့မရဘူးတဲ့ယူနီဖောင်းတွေမှာဒါဆိုတော့လုံးဆုံးမပြေနိုင်ဘူးလို့ပါပါရေးစာအုပ်ကိုခင်ဗျားတို့ယူနီဖောင်းတွေဝင်ပြီးတော့နေထိုင်ခွင့်လောက်တော့မရှိဘူးလို့ဘုံကျောင်းချန်ခွင့်တွေမှာရှိတဲ့တောင်ပေါ်ကိုသူတို့တက်ပြီးတော့တက်ဆင်းနေဝိုင်းထားတယ်ပေါ့ဗျာတောင်ပေါ်ကိုတနက်တည်းတည်ထားကြတာပေါ့ကျောင်းရှိမှလည်းအများကြီးတောင်းပတ်ပတ်နေမှာ
ဒီကနေ့ညနေပိုင်းထိဝိုင်းပါပိတ်ဆို့ထားတာကြောင့်ညပိုင်းအတွက်အချိန်လေးစိုးရိမ်နေရတယ်လို့ဆရာတော်ကဆက်မိတ်ပါတယ်
။စိုးရိမ်ရတာပေါ့ဗျာ။ဒီညတစ်ညကိုတောင်ဘလို့ဖြတ်ဖန်းရပါမလဲဆိုတဲ့မေးခွန်းထုတ်ပြပေးသွားတယ်။သူတို့ဝင်ပြီးတော့ဖြစ်ချင်းပါဘူးစိုးရိမ်တာမဟုတ်ဘူး။မတော်ရုံဟိုရသက်တော်ဘက်ကကြောက်တန်းကျော်တို့လို့မြောက်ဦးဘက်ကလက်ကာတို့အောက်တန်းကျော်တို့လို့ဒူးပြောင်ကဟိုစေတောင်ကျော်တို့လို့လုံးဝစိုးရိမ်နေကြတာ။ဦးစင်းလို့လည်းအဲ့ဒါကိုစိုးရိမ်တာပါ။ကိုကတော့ဒီမှာအခိုင်ပြင်းနေလွတ်တော်သေးတာဒီရသက်တော်မစ်ဆန်လာနေတာလို့တော့ကိုစင်းလေးဦးတင်မောင်ဝင်းလို့ရေမြောက်ကမြားဆောင်ဆရာတော်တို့ရောရောက်နေကြပါလေဗျ။
ဒီကရမီလာဆန်းကရတိတောင်မြို့နယ်ကြောက်တန်းရွာသား300နီးပါးကိုစစ်တပ်ကနေဖမ်းထားစဉ်အတွင်းညပိုင်းပြေကမှုတွေဖြစ်လို့လူ6ဦးသေဆုံးပြီး6ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ10ရက်နေ့တုန်းကမြောက်ဦးမြို့ရဲတပ်ရင်းတိုက်ခတ်ခံရပြီးနေမြရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြေးရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားသလိုစင်ဦးကြေးရွာ၊ဘူးရမညူးကြေးရွာ၊ချောင်းသိကြေးရွာဘက်မှလည်းတနက်ကြီးလက်နက်ငယ်ပြေကတိုက်ခတ်မှုတွေရှိခဲ့ပါတယ်။ဒီပြေကမှုကြောင့်အမျိုးသမီး2ဦးသေဆုံးသွားသလိုချောင်းတိရွာကခလင်းငယ်တူနဲ့မိခင်ပြည့်သူတို့တိခိုက်တန်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပေါတော့ပြင်ဘုံကြီးကျောင်းစစ်ဆောင်စခန်းကိုတမတော်ကနေဝမ်ပါပိတ်ဆို့ထားတာနဲ့ပတ်သက်လို့တမတော်တရင်မှာထုတ်ပြန်ရေးသွင်းရင်းမှုဘုံမချုပ်စော်မင်းနှုံးကိုမေးမြန်းရမှာတော့အခုလိုပြောပါတယ်
။ကျွန်တော်လည်းလောလောဆယ်မသိသေးဘူးဗျ။ဝမ်ပါပိတ်ဆို့လို့စစ်ဆေးတာတော့ရှိပါဗျာ။ကျွန်တော်ကအဲ့ကျောင်းထဲမှာကျွန်တော်သိရတော့ကဘဝနဲ့လုံးတာပဲဆိုပါလိမ့်မယ်
။ပေါတော့ပြင်ဘုံကြီးကျောင်းရောက်စစ်ဆောင်တွေဟာပြီးခဲ့တဲ့ဇွန်လ9ရက်နေ့နဲ့9ရက်နေ့တုန်းကပုံကျုံမျိုးနဲ့တွင်ဖြစ်ပွားခဲ့တဲ့ပြေခတ်တိုက်ခတ်မှုကြောင့်ပေါတော့ပြင်ဘုံကြီးကျောင်းကိုခိုးလုံလာတဲ့အစ်စ်ဆောင်တွေဖြစ်ပြီးဥယျာဉ်900ကျော်ရှိနေပါတယ်။ဇွန်လ9ရက်နေ့တုန်းကပုံကျုံမျိုးနဲ့တွင်ခမီချောင်းနဲ့ကနားမဲကြီးရွာကြားတမတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲဖြစ်ပွားရမှာနှစ်ဖက်တိုက်ခတ်မှုတွေရှိခဲ့ကြောင်းကိုလည်းတမတော်ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။ ဒီရတဲ့ဘတ်အတွင်းပေါတော့ပြင်းတဲ့ဘိုလ်ဂျုံမြို့နယ်တွင်ဆစ်ဆောင်3000နီးပါးရောက်ရှိနေပါတယ်။ရခိုင်ပြည်နယ်စစ်ရေးပြည်ပကအတွင်ဇန်နဝါရီလကနေမေလအထိမနေ့30ထက်တိုက်ပွဲချိန်ကြီးနေရာ30ကျော်ရှိနေတယ်လို့တိုက်ပွဲငယ်အကြီးအကျယ်နဲ့ဆိုအချိန်900ရှိနေပြီလို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။
တိုက်ပွဲကြောင့်ရခိုင်ပြည်နယ်တွင်ဆစ်ဆောင်ဦးကြီးလေးတောင်းတထောင်ကျော်တိုးပွားလာနေတယ်လို့လဲဆစ်ဆောင်ကူညီပေးဖို့အစာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲ။ရသေးတော်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေချိန်ထဲမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ရွာသား9ဦးသေဆုံးခဲ့ရတဲ့ဖြစ်စ အစီရင်ခံစာရေးပြီးတော့တက်ဆိုင်ရာအစိုးရဌာနတွေကိုပို့လိုက်ပြီလို့ပြောပါရတယ်။ဒါပေမဲ့သူတို့ရဲ့တွေ့ရှိချက်အသေးစိတ်ကိုတော့ထုတ်မပြောဘဲနဲ့မကြခင်မှာပဲတရားဝင်ထုတ်ပြန်မယ်လို့ဆိုပါရတယ်။ကော်မရှင်ကတွေ့ဆုံမေးမြန်းချိန်အတွင်းမှာလွတ်လွတ်လပ်လပ်ပြောခွင့်ရခဲ့တယ်လို့ဒေသခံတွေကပြောပြမယ်လို့အခြေအနေမှန်ကိုဘယ်လောက်ဖော်ပြနိုင်တယ်လဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့
ဒီလာကုံတွေ့ချိန်မှာတရုတ်ဘက်ကနေဖန်ထားဆင်ရတာတွေကိုတက်မလို့ဘက်ကဖန်စီစစ်ဆေးနေခြင်းအတွင်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ရွာသားတုံရနီးပါးကိုစစ်တပ်ကဖန်စီထားစဉ်တွင်ညပိုင်းပြစ်ခတ်မှုတွေဖြစ်လို့လူ၆ဦးသေဆုံးခဲ့ပြီး၈ဦးဒဏ်ရာရခဲ့တာပါ။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်က
ပြီးခဲ့တဲ့မေလကုန်ကနေမှာတုံးရက်ကြာမြေပြင်ကွင်းစင်းစစ်ဆေးမှုတွေလုပ်ခဲ့ရလို့အဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်ဥယူလွင်အောင်ကပြောပါတယ်။ဘယ်လိုမှဒီမျိုးကအချုပ်ပြဲမှာတန်လျာရရှိတယ်ဆိုပြီးတော့ဖန်ထားတဲ့ဒါရရရေးကြောက်တန်းရွာသားပေါ့နော်ရှေ့ရောက်ကိုတွေ့တယ်သူတို့အဲ့ဒီဖြစ်စဉ်ရဲ့အခြေအနေတွေသူတို့ကိုမေးတယ်ပေါ့။ဒါပေမဲ့တော့မျိုးကလည်းရှေ့
ဒီမှာချုပ်ကြရတဲ့လူတွေမိသားစုတွေလည်းပါတယ်ပြီးသွားတဲ့လူတွေမိသားစုတွေလည်းပါတယ်ပေါ့အဲ့အိမ်မှာပါဝင်တဲ့တက်ကတိုင်းမှုကိုထောင်လိုက်လို့ရအရာရှိပေါ့အရာရှိပြီးအဆုမှုတွေကျင်းသမားတွေတို့တွေ့ဘာဒီကအလုပ်လုပ်တာတော့20နှစ်ဆက်ကို30ရက်ပေါ့အဲ့ဒါတွေ့ရှိချက်တွေဘုံ30ချက်တွေကြီးပြီးတော့သမရယုံကိုဒီလေးပဲ
အခင်းဖြစ်စဉ်အတွင်းလူခွင့်ရေးချုပ်ဖောက်တဲ့လုပ်ရမျိုးရှိမရှိဒီစုံစမ်းစစ်ဆေးတာကနေတိကျရသလားဆိုတဲ့မေးခွန်းကိုတော့ဥယျလွင်အောင်ကဖြေဖို့ငင်းဆန်ခဲ့ပြီးမကြခင်မှာတရားဝင်ထုတ်ပြန်မယ်လို့ပဲဆိုပါတယ်။ လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေထဲမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာကြောင့်ဝေဖန်ပြောဆိုနေရတဲ့ရှိထားပြီးအခုလိုမျိုးတက်မတော်ပါဝင်ပတ်သက်တဲ့ဖြစ်စဉ်မျိုးကိုကော်မရှင်ကဘယ်လောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရမရစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကလွှမ်းမိုးဖို့ကြိုးစားတာမျိုးရှိသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်လျက်ရှိပါတယ်။ဒီပေါ်မှာဥယျလွင်အ
送人来了，我去年没有，现在我现在在老几楼，我们去过的，现在我今年的，现在我在了，那拍照多少钱的？我哪场毕业的？我那木有去干过。你来看一下咯，就那如果不读也，我讲那么不澳门嘛，不希望怎么样？
လုံးလုံးလာလာလုံးလုံးမရပါနဲ့ပြောလို့လည်းရပါတယ်နော်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့တမရောဘက်ကထုတ်ပြန်ထားတာကတော့ရွာသားတွေကိုဖမ်းဆီးထားစဉ်လူအုပ်နဲ့ထွက်ပြေးကိုကြိုးစားတာဖြစ်လို့ပြစ်ခတ်ရတယ်လို့ပြောဆိုထားပါတယ်အဲ့ဒီမှာဖမ်းထားတဲ့ရွာသားအတော်များများကိုပြန်လွှတ်ပေးခဲ့ပြီးရှစ်ဦးကိုတော့အေးအေးနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့တရားစွဲကလက်ရှိမှာတော့စစ်တွေထောင်မှ ဒီလောက်ကိုတွေ့ချိန်မှာတရုတ်ဘက်ကနေကြောက်တန်းရွာဒါတုံးရနီဘာကိုစစ်တပ်ကနေဖမ်းထားစဉ်တွေကိုမရှိရကြောင်းလွတ်လပ်စွာပြောဆိုခွင့်ရပေမဲ့ဇန်လက်ကဘလောက်ထိမြင်အခြေအနေမှန်ကိုဖော်ပြနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့ကြောက်တန်းရွာဒေသခံဦးတင်လိုင်ကဗီအိုကိုပြောပါတယ်
ရွာကဟိုတေတော်တဲ့မိသားစုတွေအရှောက်ခံရတဲ့မိသားစုတွေကိုရသေးတော့ကိုပြီးတော့ရသေးတော့မှာပဲသူတို့နဲ့ဆွေးနွေးဖြစ်တယ်လို့ကြားပါတယ်။အဲဒီလိုမျိုးပိတ်တင်တာတို့ပိတ်တင်ထားတာတို့မတွေ့လိမ့်ပါဘူးကွာ။သူတို့တွေဘယ်လိုဆက်ပြီးလုံးမယ်ဆိုတာကိုကျွန်တော်တို့လည်းမှန်းလို့မရဘူးဖြစ်နေပါတယ်။အဲဒီဖြစ်ပေါ်မှာတက်မလို့ပဲကလေတီးကြအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေတာတွေလုပ်နေပါတယ်
ရခိုင်အမျိုးသားနယ်လူငယ်တွေကိုစက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်စိုးရိမ်ကြောင်းနဲ့ ထိန်းသိမ်းထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသိန်းဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေဖော်ထုတ်ပြီးကုလသမဂ္ဂကတိုက်တွန်းထားပါတယ်။လက်နက်ကိုင်ပြည်ပခါရီအတွင်အရက်သားတွေကိုအကာအကွယ်ပေးဖို့လေကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်။
မမေခါပါချင်းဆက်ပြီးတော့ထိုင်းမြန်မာနယ်စပ်အခြေစိုက်ရောင်ကြီးဦးအလုံတမအဖွဲ့ဟာနှစ်ပေါင်း20အတွင်းမှာမြမရွှေပြောင်းအလုံတမ9000ကျော်ကိုအကူအညီပေးခဲ့ပြီးတော့နှစ်နာကြီးဘန့်ငွေ30နဲ့4တန်းကျော်ရအောင်လှုပ်ဆောင်ပေးနိုင်ခဲ့တယ်လို့အဖွဲ့တာဝန်ရှိသူတဦးကပြောပါရယ်။ရောင်ကြီးဦးအလုံတမအဖွဲ့တီထောင်တဲ့နှစ်20ပြည့်အထိမ်းအမှတ်အခမ်းအနားမှာအဲ့ဒီလိုပြောသွားတာပါ။အပြည့်အစုံ
ยังจีฮู้ลูกตมาพ่อแกนี่สาดินบีลูกตมาคุยดียาสีอ่างลูกตมาเรื่องปัญญาเบบีลูกชายสาวเยลากันละบ้าเนี่ยเนี่ยเสพดีเลยใช่ไหมล่ะลูกตมาเรื่องมือบางต้องยานีบ้ากูไล่ป้าสาวเยเบเกบียันอาจีเรียสีอ่างลูกสาวนั่งแกจ้ายังจีฮู้ลูกตมาพ่อแกเปลี่ยนสกุลสีดูอุโมจ้าก็คุลูเปลี่ยนมาเลย
ลูกตมาอันบูบ่เนี่ยชิสเนี่ยเนี่ยชิบ่ะเนี่ยเนี่ยเสพชิบ่ะอ่ะลูกตมาบ่ะอ่ะเราจะพามาไหมยิ่งชิบชิบยิ่งจีนี่เนี่ยเนี่ยยิ่งจีนี่เนี่ยแต่ตรงเส้นสีแดงจ้ะลูกตมาอีกเนี่ยยาสีอ่างสองคนไปเลยลูกยงมาไหนบ่มีอะไรขายสิขยันบีใส่ยงอันนี้มั่วทุกขยันเลยลูกตมาจะอุ้มพี่เต้แม่มีตัวจ้าก็ ยังจะอุ้มเพื่อมาคุยลงแกบีแล้วตมาคุยอีกตั้งนานนี่จะแค่ตัวแล้วเสียงทางงานนี่นี่น่าจะยาวแล้วสองแกบงูเลยคุยลูกเจ้าตัวอะไรตัวจีนคุยตั้งนานนี่ที่ไหนเนี่ยเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะเอ๊ะ
ဒီထောင်နာနှစ်20ကြာခဲ့ပြီဖြစ်ပေမဲ့မဲဆောင်မြို့မှာတော့အလုတမားတွေရဲ့လောအားကလာကြပြီးအလုချိန်နေခွင့်ရတွေကအလုတမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေဆက်ရှိနေသေးကြောင်းကိုလည်းထုတ်ပြန်ခဲ့ပြီးထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်နှစ်နိုင်ငံဆွေးရရရဲ့မူဝါဒတွေချမှတ်ပြီးလုံဆောင်နေပြီမဲ့အားနည်းချက်တွေရှိနေသေးတယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာလုတမားသုံးသန်းတဲ့မင
ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောကဗီဒီအိုတော်တာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစ
တွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ
် VOA ရဲ့တနင်္လာညနေခင်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်ဟောင်ကောင်မှာတော့ရာဇဝတ်မှုကျူးလွန်သူတွေကိုတန်ရရှိခံရသူတွေကိုရုံးတင်စစ်ဆေးပြီးတရုတ်ပြည်မကြီးကိုပို့ဆောင်ရမယ်ဆိုတဲ့အငင်းပွားစရာဥပဒေချမ်းနဲ့ပတ်သက်ပြီးတော့တောင်းနဲ့ချီတဲ့လူလူဟာတနင်္ဂနွေနေ့ညဘက်အထိဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဟောင်ကောင်အပြင်ထိုင်ဝမ်မကာအိုမှာမရိမှုလူအသက်မှုလိုမျိုးရာဇဝတ်မှုကျူးလွန်သူတွေကိုတော့အခုလိုပို့ဆောင်စစ်ဆေးမှာဖြစ်ပေမဲ့လည်းဘာသာရေးနဲ့နိုင်ငံရေးအရာသဘောထားကွဲသူတွေကိုတော့ပို့မှာမဟုတ်ဘဲနဲ့တပ်ဆိုင်ရာနယ်မြေအစိုးရတွေမှာအပြီးသက်ဆုံးဖြတ်ခွင့်ရှိကြောင်းဟောင်ကောင်ရာရှိတွေကပြောပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုအောင်အောင်ပြောပြပေးပါရှင်။
ဟောင်ကောင်မှာတနင်္ဂနွေနေ့ကလူတွေတိတ်နေချီဆန္ဒပြခဲ့ကြပြီးတဲ့နောက်ညဘက်ပိုင်းအထိလူစုမကွဲသေးပဲရှိခဲ့တာပါဆန္ဒပြရမှာအများစုကငြင်းငြင်းချမ်းချမ်းရှိပေမဲ့ညနေပိုင်းရောက်တဲ့အခါမှာတော့ဆန္ဒပြသူတချို့နဲ့ရဲတွေကြားပဋိပက္ခတချို့ရှိခဲ့ပါတယ်အစ်စ်ပြထမ်းဖို့အဆိုပြုထားတဲ့ဥပဒေကြမ်းကြောင့်တရုတ်ပြည်မကြီးအနေနဲ့ဟောင်ကောင်ကနိုင်ငံရေးတိုက်ခိုက်မှုကိုနှိပ်ကွပ်လာနိုင်တယ်လို့ယူဆပြီးတော့ဆန္ဒပြကြတာပါဒါ့အပြင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ပတ်သက်ပြီးတော့ပိုဆွဲဖက်လာမှာကိုလည်းသူတို့ကစိုးရိမ်ကြပါတယ် ဆန္ဒပြသူတဦးဖြစ်တဲ့ Ryan Lien ကတရုတ်ပြည်မှာကြီးအနေနဲ့အာဏာဆက်ဝန်းပို့ချက်ထွင်ဖို့ကြိုးစားတာဖြစ်တယ်လို့ဆိုရတယ်
တကယ်လို့ဒီဥပဒေသာတည်ဖြစ်သွားပြီဆိုရင်ဟောင်ကောင်နဲ့တရုတ်ပြည်မာကြီးကြားအတားအဆီးဆိုတာမရှိတော့ပါဘူးဒါတရုတ်ပြည်မာကြီးကဥပဒေကိုဟောင်ကောင်မှာအသက်သွင်းဖို့လုပ်တာလို့တော့ပြောနိုင်ပါတယ်ဒီဥပဒေကြောင့်လူသားချင်းတန်ဖိုးထားတဲ့ကျွန်တော်တို့ရဲ့လွတ်လပ်ခွင့်တွေလုံးဝပြတ်သုံးသွားနိုင်ပါတယ
်1998ခုနှစ်မှာဗြိတိန်လက်အောက်ကနေတရုတ်ပြည်မာကြီးစီဟောင်ကောင်ကိုပြန်လွှဲပေးပြီးအုပ်ချုပ်ရေးနဲ့စီးပွားရေးဘက်မှတရားမူဝါဒတွေချမှတ်ခြင်းသုံးလာတာပါဒါပေမဲ့လည်းဟောင်ကောင်ကိုအလုံးစုံချုပ်ကင်နိုင်ရေးတရုတ်ပြည်မာကြီးအနေနဲ့အားထုတ်ဆောင်ရွက်လာတာကြောင့်2004ခုနှစ်မှာရော2014ခုနှစ်မှာပါအကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတဦးဖြစ်တဲ့ဒေါ်ရတီလာဦးက
ဟောင်ကောင်လူထုရဲ့မူလအခွင့်အရေးတွေလက်လွတ်မဆုံးရှုံးဖို့ဒီကနေ့လာပြီးတော့ဆန္ဒပြတာပါအရင်တုန်းကတော့တရုတ်ပြည်မာကြီးအနေနဲ့အတိုင်းပြည်တစ်ပြည်စနစ်နှမျိုးဆိုပြီးကြွေးကြော်ခဲ့ပေမဲ့လည်းရှီကျင်းပင်ရဲ့အာဏာရှင်အစိုးရလက်အောက်မှာကယ်ရီလန်နဲ့ဂျုံလီတို့ဟာဟောင်ကောင်လူထုရဲ့အနာဂတ်ကိုအလားအစားလုပ်နေကြပါတယ်တကယ်လို့သာဒီဥပဒေချက်အပြည့်ဖြစ်သွားမယ်ဆိုရင်တော့ဟောင်ကောင်လူထုရဲ့လွတ်လပ်ခွင့်တွေဆုံးရှုံးကုန်ပါလိမ့်မယ်
ဒီဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းဖို့လှုံ့ဆော်နေတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကာရီလမ်ကတော့ဒီဥပဒေကြောင့်ရာဇဝတ်မှုကျဆင်းရေးဆောင်ရွက်ရမှာအထောက်အကူဖြစ်စေပြီးဟောင်ကောင်မှာသူတို့ခုအောင်နေထိုင်ဖို့လွယ်ကူစေတော့မှာမဟုတ်ဘူးလို့အကြောင်းပြပါရယ်တစ်ဖက်မှာလည်းအစိုးရနဲ့သဘောထားချင်းမတိုက်ဆိုင်သူတွေကိုဒီဥပဒေအောက်မှာအကျုံးမဝင်စေရဘူးဆိုပြီးတော့လည်းပြောထားတာပါဒါပေမဲ့လည်းအစိုးရရဲ့ဒီသဘောထားကိုလက်ခံယုံကြည်ဖို့လူတိုင်းအတွက်တော့မဖြစ်နိုင်ပါဘူးဟောင်ကောင်တက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်ရှမ်းစီချိုင်က
Hong Kong government and the Chinese government are not on
Hong Kong ဆိုရနဲ့တရုတ်ပြည်မာကြီးဆိုရမှာလုပ်ပိုင်ခွင့်အနေထားချင်းကွာခြားပါတယ်အခုတော့တရုတ်ဆိုရကနိုင်ငံရေးတိုက်ခိုက်တွေကိုပို့စရာမလိုပါဘူးအဲ့မှာစစ်မဲ့အမှုတွေကိုမြန်မာတပ်တစီရင်မှာပါလို့ပြောထားတာပါအဲ့ဒီတိုင်းဟောင်ကောင်ကလိုက်လုပ်ပြီးနောက်ပိုင်းအချိန်တရုတ်ဘက်ကသူတို့ပေးထားတဲ့ကတိတွေချိုးဖောက်မယ်ဆိုရင်ဟောင်ကောင်ဆိုရအနေနဲ့အဲ့အချိန်ကျဘာမှတက်နိုင်တော့မှာမဟုတ်ပါဘူး
2014ခုနှစ်ကဟောင်ကောင်ရဲ့အချက်အချာကျတဲ့နေရာကိုနှစ်လခွဲကြာလူတုကပိတ်ဆို့ဆန္ဒပြခဲ့ကြပေမဲ့သူတို့ရဲ့တောင်းဆိုချက်တွေမရရှိခဲ့ပါဘူး။ဒါပေမဲ့ဟောင်ကောင်ရဲ့အနာဂတ်အတွက်ရတာမရတာအသာထားလို့ဆက်ပြီးတော့တောင်းဆိုတိုက်ပွဲဝင်သွားဖို့ကပိုအရေးကြီးတယ်လို့ဆန္ဒပြသူတွေကပြောပါရယ်ခင်ဗျာ
။ကိုအောင်ပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါရယ်ရှင်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံသားမှလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပြီးမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထောက်ပြခြင်းမရှိပါဘူး။အမေရိကန်ဘက်ကနှစ်ပေါင်းများစွာတောင်းဆိုနေတဲ့အချက်တွေကိုမက္ကဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတကတွစ်တာပေါ်မှာဒီကနေ့ရေးသားခဲ့တာဖြစ်ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှကြီးမှအမှုရင်ဆိုင်နိုင်ဖို့အတွက်ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ်ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့လည်းဒီဥပဒေလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။ဥပဒေကြမ်းကိုအလွှာဆောင်ကဆန့်ကျင်သူတိတ်နေချီတနေ့ကနေ့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာမှအခုနှစ်ပိုင်းတွင်အတွင်းဟောင်ကောင်မှာအကြီးအကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ပါတယ်။ဟေဒီနိုင်ငံပေါ်တူပရင်းစ်မြို့တော်မှာတနင်္ဂနွေနေ့ကအစိုးရဆန့်ကျင်ဆန္ဒပြသူတွေပေါ်ရဲကပြစ်ခတ်မှုကြောင့်တယောက်ထက်မနည်းတေဆုံးခဲ့ပြီးတဲ့နောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အာဂရီလိုက်စားမှုကြောင့်တမရနဲ့အစိုးရယာတုကနေဆင်းပေးဖို့တောင်းဆိုပြီးတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြကြတဲ့အတွက်တနင်္ဂနွေနေ့ကမြို့တော်တစ်ခုလုံးအသွာအလာတွေရပ်ဆိုင်းခဲ့ပါတယ်။ဟန်ဂရီနိုင်ငံမှာတော့ညစ်သွားတဲ့ဒီရှုခင်းအလှကြီးသင်းမောကိုရေပေါ်ပြန်ဆွဲတင်နိုင်ဖို့စ조사ရင်းနဲ့ရှားဖွေကယ်ဆယ်ရေးတွေကိုဆက်လုပ်နေတာမှနောက်ထပ်အလောင်းတစ်လောင်းထပ်တွေ့ပြီးတော့တည်ဆုံးသူအနည်းဆုံး20အထိရှိသွားပါပြီရှင်
။သတင်းကြေညာကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.